ပရာစီမြတ်ညာရခိုင်ပြည်နယ်ပြည်ထောင်နယ်ပတ်သက်ပြီးကုလသမဂ္ဂရဲ့လွတ်လပ်တဲ့နိုင်ငံတကာအခြေလက်စာပူရေးမစ်ရှင် FFM ရဲ့စာမျက်နှာ444မျက်နှာပါအစီရင်ခံစာကိုမနေ့ကထုတ်ပြန်ခဲ့ပါတယ်။အဲ့ဒီအစီရင်ခံစာကိုလူ့ခွင့်ရေးကောင်စီ၊ကုလသမဂ္ဂထူးထူးညီလာခံ၊လူညုံရေးကောင်စီနဲ့သတင်းမီဒီယာအပါအဝင်ကမ္ဘာတစ်ဝန်းကိုတင်ပြခဲ့ပါတယ်။ပြီးခဲ့တဲ့မေလ5ရက်နေ့ကတော့ FFM ဥက္ကဋ္ဌမာဇူကီဒေါက်တာစမန်နဲ့ဖွဲ့ဝင်ခရစ္စတိုဖာစီရိုဒီတို့ဘင်္ဂလားဒေ့ရှ်နိုင်ငံကောက်စ်ပဇာမှာမွတ်စလင်တစ်ခွက်တွေနဲ့တွေ့ဆုံခဲ့ပါတယ်။အဲ့ဒီထဲမှာရခိုင်ပြည်နယ်ပြည်ထောင်စုအစီရင်ခံစာအတွက်တက်တည်ထွက်ဆိုခဲ့တဲ့သူတွေအသက်မသိလွတ်မြောက်လာခဲ့တဲ့သူတွေရရွယ်လူကြီးတွေပါဝင်ကြပါတယ်။အဲ့ဒီတွတ်ဆုံပွဲဟာအစီရင်ခံစာပြည့်စုံသူတွေကပထမဦးဆုံးအကြိမ်ကာယကရှင်ဒုက္ခသည်တွေနဲ့တွတ်ဆုံပြီးအချင်းချင်းရှင်းလင်းတင်ပြတဲ့ပွဲဖြစ်သလိုဒုက္ခသည်တွေဘက်ကလည်းသူတို့သိချင်တဲ့ကိစ္စတွေကိုပထမဦးဆုံးအကြိမ်မေးမြန်းမှုရတဲ့ပွဲလည်းဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။အများစုမေးမြန်းကြတာကတော့ဒုက္ခသည်တွေအတွက်တရားမျှတမှုပေါ်ဆောင်ရေးခြေလှမ်းဘာကြောင့်နှိမ့်ွက်နေရတာလဲဆိုတာနဲ့မူလနေရာကိုပြန်ဖို့စိုးရင်ကြောက်လန့်နေကြဆဲဖြစ်တဲ့အကြောင်းသူတို့ရဲ့ရှေ့ကြီးအနာဂတ်အပေါ်သူတို့ကိုယ်တိုင်ပါဝင်ဆွေးနွေးခွင့်မရပဲဆိုရတွေနဲ့ကုညီအဖွဲ့တွေကသာဆွေးနွေးစီမံနေကြကြောင်းပြောဆိုကြတာပဲဖြစ်ပါတယ်။ဒုက္ခသည်တွေအတွက်ခုလက်တော်ရင်ဆိုင်နေရတဲ့ပြဿနာကပညာရှင်နဲ့အလုပ်ကိုင်အခွင့်အလမ်းဖြစ်တဲ့ကြောင်းဒုက္ခသည်တို့ကပြောဆိုပါတယ်။ဒီနေရာမှာတွေ့ကပ်နေခြင်းနဲ့ရှေ့လာမဲ့မျိုးဆက်တွေဘာတွေဖြစ်ကုန်မလဲလို့ပြောဆိုမေးမြန်းခဲ့သလိုဒုက္ခသည်အမျိုးသမီးတို့ကလည်းမြန်မာပြည်မှာရှိတော့ကလည်းတမတို့ရဲ့အခွင့်အရေးနဲ့တုံးဆုံလိုတာတွေကိုပြောလို့မရခဲ့သလိုအခုဒီမှာလည်းအတူတူပါပဲ။အထူးသဖြင့်မျိုးသမီးတွေအတွက်ဘလို့အခွင့်အလမ်းမျိုးမှမရှိပါဘူးလို့ပြောဆိုပါတယ်တဲ့အထူးသဖြင့်ကလေးငယ်တွေရဲ့ပညာရေးအပေါ်စိုးရိမ်နေကြတာပဲဖြစ်ပါတယ်ဒုက္ခတဲ့ကလေးငယ်တွေရဲ့ပညာရေးဆိုင်ရာလက်ရှိအခြေအနေနဲ့ပတ်သက်ပြီး AI လို့ခေါ်တဲ့နိုင်ငံတကာလူကြီးချမ်းသာကွင်အဖွဲ့ကကိတ်ရှုစ်ကအခုလိုပြောပါတယ်
Several of the refugee camps and talked to a number of people and the need for education even speaking to young people there's very
ဒုက္ခတဲ့ကလေးငယ်တွေအတွက်ပညာသင်ယူခွင့်ညှင်းပယ်ခံရပါတယ်ဘင်္ဂလားဒေ့ရှ်အစိုးရရဲ့သဘောထားအမြင်ကလည်းစာသင်ကျောင်းတွေတည်ဆောက်ဖွင့်လှစ်ပေးလိုက်တာဟာဒုက္ခသည်တွေအတွက်ဒီနေရာမှာပဲအနည်းထာဝရနေထိုင်သွားတော့မယ့်အခြေအနေမျိုးအတိတ်ကြအခြေချနေထိုင်သွားဖို့အတွက်အခွင့်အလမ်းပေးလိုက်တဲ့လူမျိုးဖြစ်သွားမှာကိုစိုးရိမ်နေတာပါလို့ပြောဆိုခဲ့တာပါကုလသမဂ္ဂလွတ်လပ်တဲ့နိုင်ငံတကာအခြေလက်စာပို့ရေးမစ်ရှင် FFM အဖွဲ့ဝင် CDT ကတော့သူတို့ရဲ့အစီရင်ခံစာဟာလူ့အခွင့်အရေးကောင်စီစုစည်းစစ်ဆေးရေးတွေအတွက်စံချိန်စံညွှန်းဖြစ်လိမ့်မယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ်မေလ3ရက်နေ့ကစတင်ခဲ့တဲ့ဆယ်ရက်ကြာခီးစဉ်တွင်ကုလသမဂ္ဂကြောချင်သူတွေကမြန်မာစစ်တပ်ကိုစစ်ရဇဝတ်မှုလူသားအဖြစ်ကိုစတင်တဲ့ရဇဝတ်မှုလူမျိုးတုံးတပ်ဖြတ်မှုတွေနဲ့အရေးမယူခင်မှာဗန္ဒာရေးဖျက်တော့ဖို့နိုင်ငံတကာအတိုင်းအဝန်းကိုတိုက်တွန်းခဲ့ပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမနစ်ကဖွဲ့စည်းခဲ့တဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းရေးအဖွဲ့ရဲ့နောက်ဆုံးအစီရင်ခံစာကိုလာမယ့်စက်တင်ဘာလဂျနီဗာမှာကျင်းပမယ့်လူ့အခွင့်အရေးကောင်စီမှာတင်သွင်းမယ်လို့ FFM အဖွဲ့ဦးဆောင်သူဒေါက်တာစမန်ကပြောပါတယ်။အဲ့ဒီအဖွဲ့ဟာဘင်္ဂလားဒေ့ရှ်ကနေထွက်ခွာခဲ့ကြပြီးတဲ့နောက်မလေးရှားနိုင်ငံမှာကချင်ရှမ်းနဲ့ချင်းတိုင်းရင်းသားလူမျိုးစုအတိုင်းအဝန်းတွေနဲ့လည်းတွေ့ဆုံခဲ့တယ်လို့သိရပါတယ်ခင်ဗျာ။